တမရာယုံ Viber အကောင့်ကိုဒီနေ့ဖွင့်လိုက်တယ်လို့သိရလို့ပါခင်ဗျာဥသောထေတို့ဘလို့ရည်ရွယ်ချက်မျိုးနဲ့ဒီ Viber အကောင့်ကိုဖွင့်ဖို့စဉ်းစားမိတာလဲခင်ဗျာ
အဓိကအချက်၃ချက်ရှိပါတယ်ဒီကနေ့ပတ်သက်ပြီးအရင်းခံကြောင်းလေးရပါတော့၃ချက်ရှိတယ်နံပါတ်၁ချက်ကအစိုးရတွေပြည်သူ့ရဲ့စစ်စစ်ဟောတရင်ချက်တွေပါတယ်လုပ်တယ်ပါတယ်ကိုင်တယ်ပါတယ်မူဝါဒတွေရှိတယ်ဘလို့တွေကောင်းတယ်ပေါ့လေတာဝန်ပြည်သူလူထုကိုအတိအသေးကိုတာဝန်ရှိတယ်ဒါကဟိုကျွန်တော်တို့ဖွင့်နေနေတာမဟုတ်ဒုတိယအချက်ကကြတော့ကျွန်တော်ပါလဲဆိုဒီတော့ကန်စားနေတဲ့အစိုးရတွေရဲ့မူဝါဒတွေအဲစီမံကိန်းတွေလုပ်ငန်းတွေပေါ်မှာပြည်သူလူထုရဲ့စိတ်ပြန်မှုပေါ်လာတယ်အဲဒါတွေအစိုးရတွေသိဖို့လိုပါတယ်ပြပါလဲဒါတွေကိုကျွန်တော်တို့ဟိုပြည်သူလူထုရဲ့သဘောထားကိုအခြေခံပြီးတော့ကျောင်းနေတဲ့အချိန်ကြီးကျဆင်းတာမျိုးသူ့လိုရမှာဖြစ်ပါတယ်နောက်တတိယအခြေခံကြတော့ကျွန်တော်ဟိုသတင်းချက်လက်ဖြန့်ဝေတဲ့ပုံစံပေါ့နော်အခုကဘာတော်မ်းမှာလည်းပြင်ကြည့်ကြရင်ကျွန်တော်တို့ကပုံစံကြောင်းသွားတယ်ကျောင်းသွားဆိုဘယ်လိုလဲဆိုတော့အရင်တော့ဆိုရင်ကျွန်တော်တို့ဟိုဥပမာသမရာယုံ website ကိုဝင်ရတယ်သမရာယုံကနေသင်တဲ့သတင်းချက်လက်ကြည့်ချင်းနောက်အခုကျတော့သူတွေက Facebook တို့ Viber တို့သုံးကြတယ်သူတွေသုံးနေနေရပါတော့အဲ့တော့အစိုးရရဲ့သတင်းချက်လက်တွေကသူတို့စီကိုလူလူကလာတဲ့ပုံစံမဟုတ်တော့ဘူးလူတွေရှိတဲ့နေရာကိုအစိုးရသတင်းချက်လက်တွေကရောက်အောင်ပို့အောင်အဲ့တော့ Facebook မှာသူတွေပြည်သူတွေအများကြီးသုံးတယ် Facebook သုံးတယ်အဲ့ network ကိုအစိုးရသတင်းချက်လက်တွေဆက်ဝင်ကြရတယ်အလားတူပဲ Viber ကိုမြန်မာနိုင်ငံမှာသုံးဆွဲမှုက Facebook Meeting ပေါ့နော်အရင်မြန်မာနေအဲ့တော့ပြည်သူတွေဆိုအများစုသုံးနေနေအောင်ကျွန်တော်တို့အစိုးရသတင်းချက်လက်ကသွားရမယ်အစိုးရ website တွေသတင်းချက်လက်တွေရှိတဲ့နေရာကိုတူတူကသွားရမှာဟုတ်တယ်ပြည်သူတွေတူတူရှိတဲ့နေရာကိုအစိုးရသတင်းချက်လက်တွေကသွားရအဲ့အဲ့ဒါနဲ့ကျွန်တော်တို့ဒီဟာကိုတို့တာဆက်သွားဒီကဒီသုံးချက်
အခုဖွင့်လာတဲ့ဒီ Viber ဒီ public chat ပေါ့နော်အဲ့ဒီကနေပြီးတော့ဒီပြောဆိုဆွေးနွေးတာတွေတည်းကနိုင်ငံတော်အတွက်လည်းအကျိုးရှိမဲ့ဟာမျိုးကိုဒီသမ္မတအထိသိရမယ်ဆိုတဲ့ပုံစံမျိုးရှိတာပေါ့မှန်တယ်ဟို
နိုင်ငံတော်တိုင်းမှာပုဂ္ဂိုလ်ကတော့သမ္မတရုံးဝန်ကြီးတော်နိုင်ငံတော်နိုင်ငံတော်သမ္မတအဆင့်ဆင့်ပေါ့နော်အားမျိုးတွေကျွန်တော်တို့ကဖြည့်ဆည်းပြလိုက်တဲ့ဆက်လက်တွေကျွန်တော်တို့ဒီတရားမျိုးကိုကြည့်ပြီးတော့သင်စားပါမယ်
ပြည်သူတွေကဒီအစိုးရကိုအကြံပြုစာပဲဖြစ်ဖြစ်ဒါမှမဟုတ်တန်တန်းနဲ့စာတွေပဲဖြစ်ဖြစ်ဒီ Viber နဲ့တဆင့်ပို့လို့ရတဲ့ပုံစံမျိုးသဘောမျိုးလားခင်ဗျ
တိုင်းတန်းတဲ့ပတ်သက်လို့ကျွန်တော်တို့ application တွေလည်းလို့ mobile phone ပေါ့နော်သူတို့က mobile application လုပ်နေ website ကျွန်တော်တို့ social media တွေမှာသာပဲ mobile application မှာလုပ်နေအဲ့ဒါတွေနဲ့ကျွန်တော်တို့ကောင်းတယ်အခုကကဒီတိုင်းကြားတဲ့ဟာကကျွန်တော်တို့ပတ်သက်သွားမှာနော် complaint center လို့ဆိုပတ်သက်သွားမှာဒါတွေကတော့ကျွန်တော်တို့ဆောင်ရွက်နေတယ်ပေါ့နော်ဆောင်ရွက်ပြီးနေလူလူကိုအသိပေးပြီးတော့ဘယ်လိုဘယ်လိုတိုင်းကြားပါဆိုတာလည်းသွားမှာအခု cyber မှာဆိုရင်လည်းကျွန်တော်တို့သူ့ရဲ့ဖုန်းနံပါတ်နဲ့ public chat သွားတော့သူတွေကရေးဟိုကြောကြဆိုကြဟိုတုံတုံတတာရှိမှာအလားတူပဲဒီစာတွေဒီလိုမျိုးလာတယ်ဆိုရင်သူ့ရဲ့ဖုန်းနံပါတ်ကကျွန်တော်တို့အတွက်စီစစ်အတည်ပြုပြီးပေါ့နော်အဲ့လိုဖြစ်တဲ့အတွက်ကျွန်တော်လက်ခံလို့ရပါတယ
်ပြည်သူတွေတိုင်တန်းလို့ရတဲ့ဒီ mobile application လို့ဟာမျိုးရောဥစော်သေးတို့လှုပ်ဆောင်နေတဲ့အပိုင်းလေးဘယ်လိုပြန်ပြင်ဆင်မှုတွေရှိနေလဲ
လှုပ်နေလို့ဆိုကျွန်တော်ဤပညာပိုင်းကပထမပိုင်းမှာကျွန်တော်တို့ကဟိုတိုင်စာတွေပေါ့နော် website ကနေလက်ခံတယ်အဲ့လည်းခဏကမှဘာဖြစ်လဲဆိုတော့တိုင်းသားသူဘသူပဲွားဆိုတော့ကျွန်တော်တို့မှန်မှန်ကန်ကန်စစ်စစ်နိုင်ဖို့လိုတယ်။အဲ့ဒီအားနဲ့တက်ရှိတယ်။ရှိတဲ့အခါမှာကျွန်တော်တို့အခုဘာပြောနိုင်လဲဆိုတော့ဟိုတိုင်းသားသားကိုပြုတ်ပို့တဲ့အခါမှာသူ့ရဲ့ဖုန်းနံပါတ်ကိုကျွန်တော်တို့ကပို့ပေးဖို့ဖုန်းနံပါတ်တစ်ခုပို့ပေး။အဲ့ဖုန်းနံပါတ်သွင်းမှသူတိုင်းသားဆွဲပြီးတော့တင်လို့ရမယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့ကအဲ့ဒီစိတ်ကူးနေတော့ဆိုတော့ကျွန်တော်တို့အခု Facebook account ဖွင့်ပြီးဆိုရင်အဲ့လိုမျိုးသူ့ရဲ့network ပို့ပေါ့နော်ပို့ကိုဖုန်းနံပါတ်ပို့ပေးလိုက်တဲ့ဖုန်းနံပါတ်ပို့ပေးရဲအဲကြမှာကိုကပြန်ပြီးတော့ဒီကောင်ကိုသူဒီဥပမာဟိုဥပစစ်ကြောင်းဒါကိုသူကအခိုင်အမာဖြစ်တယ်ဆိုတဲ့သဘောမျိုးကြီးလိုက်တာအဲ့တိုင်းမှာကျွန်တော်တို့ကအဲ့ program မျိုးကိုကျွန်တော်တို့ဒီဘက်မှာလုပ်မှာပေါ့လုပ်မှာဆိုတော့ဒီပညာပိုင်းညာကျွန်တော်လုပ်နေတယ်လုပ်နေတော့အခုမကြာခင်မှာကျွန်တော်တို့အဲ့ရလေးဟိုရလာလိုက်ရလာရင်ကျွန်တော်တို့ကလူလူကိုလည်းအသိပေးတယ်နောက်ကျွန်တော်တို့အဲ့ရကိုလုပ်အခြေခံတဲ့ mobile ဖုန်းတွေမှာလွယ်တကူဟိုတုံးနိုင်တဲ့ mobile phone application ပေါ့နော်အဲ့ application တပေါင်းမျိုးလည်းလုပ်ပြီးတော့ကျွန်တော်တို့ကအဲ့တိုင်းကားဆိုတာလက်ခံဖို့လုပ်သွားပါ
ကျေးဇူးများကြီးတင်ပါတယ်ခင်ဗျာဦးဇော်